မွန်ပြည်နယ်တန်မြူးဇီယမ်မြို့ပိန်နယ်တော်ကျေးရွာနီးမှာလူမှုကူညီရေးကပရဟိတကမိုင်းဆွဲတိုက်ခိုက်ခံရပြီးပရဟိတအသင်းသားတူဦးဒဏ်ရာအပြင်းထန်ရခဲ့တယ်လို့တာဝန်ရှိသူကပြောပါတယ်။ဒဗင်းကိုအကြီးဖောက်ဝင်ထားတဲ့ဒဏ်ရာကြောင့်မော်လမြိုင်စေယုံကြီးမှာအေးပေါ်ကူတာမှုခံယူနေရပါတယ်။ဒီမိုင်းဆွဲခံရတဲ့ကိစ္စက PDF တရဲ့လုပ်ရဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ။
မော်လမြိုင်ကိုလူနာပို့ပြီးပြန်လာတဲ့အောင်မင်္ဂလာနိုင်ကူညီမှုနဲ့လူမှုကယ်ဆယ်ရေးအသင်းလူနာသွင်းရင်ဟာစက်တင်ဘာလ9ရက်မနက်အစောပိုင်းမှာတန်ဖြူစီရဲ့ပိန်နေသောကျေးရွာအနီးမိုင်းဆွဲတိုက်ခိုက်ခံခဲ့ရတယ်လို့အသင်းတာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီတိုက်ခိုက်ခံရမှုမှာရင်မောင်းနဲ့ရင်နှောင်းလိုက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အသင်းဥက္ကဋ္ဌကပြောပါရတယ်
။ကျွန်တော်တို့ကလူနာပို့ပြီးအပြင်ဖြစ်စဉ်ဖြစ်တဲ့နေအောင်ကျွန်တော်တို့12နာရီ20လောက်ရောက်တယ်ပေါ့။ကျွန်တော်တို့ကနှစ်စီးပြန်တော့အရှိလူကြီးကလော့သွားပြီ။အနောက်စီကဝေါင်းစုံနဲ့အမှအတန်ကြားပြီးတော့ပြစ်တော့ပေါ့ဆိုတော့ကားပက်လက်လန်သွားပြီးတော့မှကျွန်တော်အရှိကားကနေပြီးတော့ရက်ပြီးတော့ဒီနောက်ပြန်ဆွဲထုတ်လမိုင်းစီယုံပို့တယ်လမိုင်းစီယုံကနေပြီးတော့နာနဲ့၄နိုင်ထိုးလောက်မှာကျွန်တော်တို့မော်လမြိုင်ပြန်ဆက်လာပြီးတော့ဒီမော်လမြိုင်ကိုအရေးပေါ်ဌာနမှာပေါ့စီကူတာမှုခံရတယ်နော်ပေါ့ဟုတ်ရင်မောင်းကောင်လေးရသွားတယ်ရင်နောက်လိုက်ကတော့ဖူးကြောင့်တန်ရအောင်ပဲရတယ်ရင်မောင်းကတော့တန်ရပြင်းထန်တော့ပေါ့ဒီ
ပရဟိတဆောင်ရွက်နေချိန်မှာအခုလိုတိုက်ခိုက်ခံရတဲ့ဖြစ်စဉ်မှာဘယ်သူကျူးလွန်နေဆိုတာကိုတော့မသိရသေးပါဘူးတက်မှတ်ချက်တွေနဲ့အညီအရေးပေါ်လူနာတင်ရင်ကိုမောင်းနှင်ခဲ့ပေမဲ့မိုင်းဆွဲတိုက်ခိုက်ပြီးပြစ်ခတ်ခံရတာကြောင့်အသင်းသား2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မော်တော်ယာဉ်လည်းကြေမွပျက်စီးသွားတယ်လို့အသင်းတာဝန်ရှိသူတွေကပြောပါရယ်အသက်အန္တရာယ်ရှိတဲ့အထိကြုံတွေ့လာရတဲ့အခြေအနေတွေကြောင့်ပရဟိတလုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်နိုင်ဖို့စဉ်းစားစရာဖြစ်နေတယ်လို့လည်းအသင်းတာဝန်ရှိသူတွေကပြောပါရယ
်ခါတိုင်းကျွန်တော်တို့သွားနေတာပဲအဲ့ဒီတိုင်းပဲသွားနေချာဖွင့်စီကျွန်တော်တို့လည်းသွားနေကြတာပဲဒီကလောတော့အဲ့နာမှာနည်းနည်းတော့ဟိုတိုင်းမှုရောရှိတယ်ပေါ့အဲ့လိုကြားရတယ်ပေါ့နော်ကျွန်တော်တို့ဒီလူနာတင်ရင်အဲ့လိုမျိုးဖြစ်စင်ပေါ့နော်ဒီမျိုးတိုက်ခံရတာကတော့ဒါမွန်ပြည်နယ်မှာလို့တော့ပထမဆုံးတော့ပြောလို့ရအောင်ပေါ့ကျွန်တော်အပါဝင်ကြီးတော့ရိုက်တာတင်းနေရတယ်တွန့်သွားတော့ပေါ့ဒီဟာလောက်ဘူးညာညတာကျွန်တော်တို့ဂျင်းမျိုးကရေးပေါ်လူနာတွေကိုဒီမော်လမြိုင်ဈေးရုံပို့တဲ့အခါအနေထားမှာကျွန်တော်တို့ကစဉ်းစားရမယ့်အနေထားတစ်ခုဖြစ်လာပြီးပေါ့ပြီးတော့ကျွန်တော်တို့ဒီပိုက်တာညီနောင်ပိုက်တာတင်းနေပြန်တိုင်ပင်ရမှာပေါ့ကျွန်တော်တို့ဘာချက်လောက်ရမလဲအသိဉာဏ်ရတန်ရမလားကျွန်တော်တို့ကလောလောဆယ်တော့ဘာမှမဆုံးဖြတ်ရသေးဘူ
းမြန်မာနိုင်ငံဟာအကူအညီပေးရေးလှုပ်သားတွေအတွက်ကမ္ဘာမှာအနေနဲ့အကြီးဆုံးလှုပ်ရှားလှုပ်ကြိုင်နေရတဲ့နိုင်ငံတွေကတခုအပါအဝင်ဖြစ်နေတယ်လို့ Care International နိုင်ငံတကာပရဟိတအဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြထားပါတယ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအကြမ်းမှာအခြားနေရာတွေမှာလည်းပရဟိတအကူအညီပေးရေးအဖွဲ့ကားတွေမိုင်းဆွဲတိုက်ခိုက်ခံရရပြီးရှိနေပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်အပြစ်ဖို့ဆွဆွဲလေးရှိပါတယ်။ဒုက္ခရောက်နေသူတွေကိုအကူအညီပေးနေတဲ့ပရဟိတအဖွဲ့တွေအတွက်အန္တရာယ်ပိုကြီးလာတယ်လို့အခက်အခဲတွေပိုတွေ့လာရတယ်လို့လူမှုရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။